မချခင်ရပ်ပိုင်းအတွင်းကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်သွားတဲ့မိုက်ပွန်ဖီယိုဟာဒီကနေ့စနေနေ့မှာပဲအရှေ့လယ်ပိုင်းဒေသခရီးစဉ်ကိုစတင်လိုက်ပါတယ်။ဒီမတိုင်ခင်မှာတော့မစ္စတာပွန်ဖီယိုဒီယာရုစယူပြီးတဲ့နောက်ပထမဆုံးတန်တမန်ခရီးစဉ်ဖြစ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာနေတူးခေါ်မြောက်အတ္တလန္တိစာချုပ်အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။သုံးရက်ကြာမဲ့အခုခရီးစဉ်မှာတော့ဆော်ဒီအာရေဗျ၊ဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကိုတွားရောက်မှာဖြစ်ပြီးအီရန်နိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒနဲ့အဲ့ဒီမဟာမိတ်နိုင်ငံတွေကိုပြောပြမှာဖြစ်ပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ဖို့တမဒထရမ့်ကဆုံးဖြတ်ချက်မချရသေးဘဲဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေကြောင်းမစ္စတာပွန်ပီယိုတောက်တာနေကပဲပြောသွားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးနေတိုးနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့တယ်လို့မစ္စတာပွန်ပီယိုကဆိုပါတယ်။ဒီအရှေ့လယ်ပိုင်းခရီးစဉ်မှာလည်းအီရန်နျူကလ িয়ার ကိစ္စကိုထိတ်ဆုံးမှထားဆွေးနွေးဖို့ရှိတယ်လို့သူကပဲပြောသွားပါတယ်။နိုင်ငံတကာသတင်းတွေမှာတော့မြောက်ကိုရီးယား၊ဆီးရီးယားနဲ့အီရန်ရေးကိစ္စတွေထိတ်တန့်ရောက်နေချိန်မှာအမေရိကန်ရဲ့ရည်တည်မှုဘလို့အနေထားမှာရှိသလဲဆိုတာသိနိုင်ဖို့နိုင်ငံတကာခေါင်းဆောင်တွေ၊နိုင်ငံခြားရေးမူဝါဒကြောင့်ကျင်သူတွေကဝန်ကြီးပွန်ပီယိုရဲ့ပထမဆုံးသတင်းပတ်ကိုတေချာစောင့်ကြည့်နေကြဖို့ရှိပါတယ်။မစ္စတာပွန်ပီယိုဟာသူ့အရင်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ Rex Tillerson နဲ့ရှင်ရင်တော့အီရန်ဆိုရပေါ်မှာပိုးပြီးသဘောထားတင်းတင်းမာမာရှိသူလို့သုံးသပ်ကြပါတယ်။